ရခိုင်ပြည်နယ်မှာကိုဗစ်ကာယောဂါဖြစ်ပွားနေခြင်းအေလက်နက်ကိုင်အဖွဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံကအချီးပြည်နယ်ကိုဥပမာယူပြီးအပြစ်ခတ်ရစေးရေးဆွေးနွေးဖို့အတွက်အစိုးရဘက်ကတိုက်တွန်းလိုက်တဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ရခိုင်ပြည်နယ်ကမြို့နယ်18မြို့နယ်ရှိတဲ့အနက်16မြို့နယ်မှာကိုဗစ် -19 ကူးစက်မှုတွေကြောင့်ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့အထိကြုံတွေ့နေရခြင်းပါ။လက်နက်ကိုင်ပြိပခါရိရဆိုင်နိုင်ဖို့အစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တာပါ။မြေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမရယုံဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေက2004ခုနှစ်အင်ဒိုနီးရှားနိုင်ငံမှာဆူနာမီဖြစ်ပွားပြီးပြည်သူတွေထိခိုက်ဒေကြေရချိန်မှာအာချီလက်နက်ကိုင်အဖွဲ့ကအစိုးရနဲ့ငင်းကြေးရယူခဲ့တာကိုအေးအေးအနေနဲ့သင်ခန်းစာယူတင်ကြောင်းအခုလိုပြောဆိုပါတယ
်အဘတော့တဘာဝဘေးရန်နဲ့ကြောက်တာပေါ့နော်ဆူနာမီလိုတဘာဝဘေးရန်နဲ့ကြောက်ရတယ်ကျွန်တော်အခုဒီမှာတော့တကယ်နိုင်ငံဖြတ်ကျော်ကာယောဂါပေါ့နော်ဒီလိုမျိုးကြောက်ရောက်နေတဲ့အနေသားအဲ့ဒီနေသားကိုဒီလိုမျိုးအင်ဒိုနီးရှားဥပမာပေါ့နော်ဒီအာချေဖရီအာချေမူမန့် JM လို့မျိုးဒါကိုတင်ကန်းစာယူတဲ့နေ
အစိုးရနဲ့အေးအေးအပါအဝင်မြောက်ပိုင်းဖွဲ့တွေကငင်းချဲဆွေးလွေးပွဲတွေဟာဒီနှစ်စံကတည်းကစတင်ပြီးရက်တက်နေကြတာဖြစ်ပါတယ်လောလောဆယ်မှာမြောက်ပိုင်းမဟာမိတ်အဖွဲ့၄ဘွဲ့ကဆွေးနွေးပွဲတွေပြန်လည်စတင်ရေးအတွက်အစိုးရစီကိုအကြောင်းကြားထားပြီးအစိုးရဘက်ကတော့ဒီ၄ဘွဲ့နဲ့ဆွေးနွေးတာတွေဟာအကျိုးရှိမရှိပြန်လည်သုံးသပ်နေတယ်လို့လည်းဦးစော်ထေကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ငင်းချမ်းရေးအတွက်ဆွေးနွေးမယ်ဆိုရင်တဖွဲ့ချင်းအနေနဲ့လည်းဆွေးနွေးမှာဖြစ်ကြောင်းဦးစော်ထေကပြောပါတယ်
။နံပါတ်၁အစစ်စိမ်လျှော့နံပါတ်၂အိတ်ပရိုပဂန်ဒါတွေလူမျိုးရေးတွေလူထုကြားမှာပေါ့နော်။ဆုပ်ထွေးအောင်မပြောနဲ့။နံပါတ်3ကအမှန်တကယ်ငင်းငယ်ကိုလိုလားလားအမှန်တကယ်ပြည်ငယ်ခွင့်ရကိုလိုလားလားအမှန်တကယ်တိုင်းရင်းသားခွင့်ရကိုလိုလားလားလိုလားရင်စွန်ရီတပွဲပိုင်းကိုလာခဲ့အေးတပွဲလေးလဲကျွန်တော်တွေ့မယ်အဲ့ဒါလဲကျွန်တော်ပြောထားပြီးသားတကယ်ငင်းငယ်ကိုလိုလားရင်အဲ့တိုင်းလုပ်
ရခိုင်ပြည်နယ်မှာကိုဗစ်ရောဂါကူးစက်မှုဖြစ်ပွားနေချိန်မှာပဲပြစ်ကတ်တိုက်ခိုက်မှုတွေလည်းဆက်လက်ဖြစ်ပွားနေပါတယ်အေးအေးအဖွဲ့ရဲ့စေဦးစည်းချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကတော့ရခိုင်ပြည်နယ်မှာကာယောဂါဖြစ်ပွားတဲ့အခြေအနေနဲ့ပတ်သက်ပြီးအင်တာနက်အွန်လိုင်းကနေအစောပိုင်းကပြောဆိုခဲ့ရမှာတော့လက်ရှိအကျပ်တဲတွေမှာအစိုးရနဲ့စစ်တပ်ကအခွင့်ကောင်းယူနေသလားဆိုတဲ့တန်တရားရှိတဲ့အကြောင်းပြောဆိုသွားပါတယ်
။ COVID-19 ရောဂါဆိုရယ်ကျန်းမာရေးပြဿနာဆိုတော့ငါလဲရခိုင်ပြည်ကိုနိုင်ငံရေးဆိုင်ရေးပြဿနာအရွန်ခံပြီးကရောက်ပါလဲလားဆိုရယ်စိုင်းစားစရာအရှာတီလဲအများကြီးရှိပါတယ်။ဇာကောင်လေးဆိုကေမြန်မာဆိုရနဲ့မြန်မာစိုက်တဲ့ဆိုရယ်ရခိုင်ပြည်ကိုနိုင်ငံရေးရလူမျိုးရေးရစိုက်ရရအမိုက်ပရက်ရှေမှုဖို့တော့သူတို့ကြီးလုတ်ပိုင်ခွန်တီအခွန်အာဏာတီဥပဒေတီကိုလွင်မစွာလာနာဖိုင်အဆုံးချလို့ရှိနေတော့နဲ့ဒီချောင်းလီကောစိုင်းစားစရာတခုဖိုင်နေပါရင
်မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂလူသားချင်းစာတာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံကတော့ကပေးတဲ့နေချိန်မှာတိုက်ခိုက်မှုတွေရက်စဲဖို့ဒီတစ်ပတ်ထဲမှာပဲထပ်မံတိုက်တွန်းထားပါတယ်ကဘာတောင်းကယောဂါနဲ့ရင်ဆိုင်နေရချိန်မှာတိုက်ခိုက်မှုတွေရက်စဲကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့တိုက်တွန်းချက်ကိုနားထောင်ဖို့နဲ့ကယောဂါရောစစ်ဘေးတံပါခံနေရတဲ့ရခိုင်ပြည်နယ်ကဒေသခံတွေအတွက်အရေးကြီးတဲ့သတင်းအချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်ဖွင့်ပေးဖို့ကိုလည်းတိုက်တွန်းထားပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်